အမေရိကန်အစိုးရကထုတ်ပြန်တဲ့2012ခုနှစ်လူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာအစီရင်ခံစာထဲမှာလူကုန်ကူးမှုကျူးလွန်တဲ့အဆိုးဝါးဆုံးအဆင့် TR3 အဆင့်မှာရှိခဲ့တဲ့မြန်မာနိုင်ငံကိုအခုအခါမှာတော့ TR2 စောင့်ကြည့်စီးရင်ထဲမှာပြောင်းလဲထည့်သွင်းလိုက်ပါတယ်မြန်မာနိုင်ငံမှာကလေးစစ်သား၃နာအတ္တမလှုပ်အားခိုင်းစေတာနဲ့လူကုန်ကူးမှုတွေပပျောက်စေဖို့အတွက်ပြီးခဲ့တဲ့နှစ်ထဲမှာထူးထူးခြားခြားစ조사ဆောင်ရွက်ခဲ့ပေမဲ့လူကုန်ကူးမှုပပျောက်အောင်လှုပ်ဆောင်ရမယ့်အနေအဆုံးစံချိန်မှီအောင်အပြည့်အဝလှုပ်ဆောင်နိုင်ခြင်းမရှိသေးဘူးလို့အစိုးရခန်းစာမှာဖော်ပြထားပါတယ်။ဒီအကြောင်းပြည့်စုံကိုတော့ဒေါခင်မျိုးသက်ကစူးစီးတင်ပြပေးမှာပါရှင်။
အမေရိကန်နိုင်ငံခြားရေးဌာနက2012ခုနှစ်အတွက်လူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာအစီရင်ခံစာကိုဗိုလ်တော်ဖူးနေမှာထုတ်ပြန်ခဲ့တာပါ။ကမ္ဘာပေါ်မှာလူမသိသူမသိသူတစ်ပါးအမျက်ထုတ်တာခံနေရတဲ့သူတန်ပေါင်း28တန်းကျော်ရှိနေတာမို့ဒီလူတွေအတွက်အရေးယူဆောင်ရွက်တဲ့အနေနဲ့အခုလိုအစီရင်ခံစာထုတ်ပြန်ရတာလို့နိုင်ငံခြားရေးဝန်ကြီး John Kerry ကပြောပါတယ်
။ When we think of the scale of modern day slavery, literally,tens of millions who live in exploitation
ခေတ်ကြုံကြရတဲ့အလုပ်ဖြစ်တဲ့လူကုန်ကူးမှုကိုကြည့်ရင်ကမ္ဘာပေါ်မှာလူပေါင်းကတိနဲ့ချီပြီးအမျက်ထုတ်တာခံနေရတယ်ဆိုတာတွေ့နိုင်ပါတယ်ဒါကိုပပျောက်အောင်လုပ်ဖို့သိမ့်မလွယ်လာပေမဲ့ဒါဟာလုပ်ကိုလုပ်ရမယ့်ကိစ္စပ
ါမြန်မာနိုင်ငံဟာအမျိုးသားအမျိုးသမီးတွေနဲ့ကလေးငယ်တွေကိုလူအားအတ္တမစေခိုင်းတဲ့နိုင်ငံတကာနိုင်ငံဖြစ်နေတယ်လို့အမျိုးသမီးနဲ့ကလေးငယ်တွေကိုတခြားနိုင်ငံတွေကိုလိမ်ဖျော်ဖြေရေးအတွက်လူမှောင်ခိုးခိုးပြီးပို့တာခံနေရတဲ့နိုင်ငံလည်းဖြစ်နေတယ်လို့အစိုးရကစားမှာဖော်ပြထားပါတယ်။ဒီပြစ်မှုတွေကိုကျူးလွန်နေသူတွေထဲမှာပုဂ္ဂလိကပွဲစားတွေတမကအစိုးရအရာရှိတွေပါပါနေတာကပြဿနာကိုပိုပြီးကြီးထွားစေတယ်လို့ဆိုပါတယ်။ဒါအပြင်တိုင်းအသားလက်နက်ကိုင်းတွေနဲ့တိုက်ပွဲတွေအခုထိမရက်ဆဲသေးတာမို့အဲ့ဒီဒေသတွေမှာပေါ်တာဆွဲတာလူအားအဓမ္မခိုင်းစေတာနဲ့ကလေးစစ်သားသုံးနာကိုအများဆုံးတွေ့နေရတယ်လို့ဖော်ပြထားပါတယ်။နိုင်ငံရဲချမ်းမှာအဓမ္မလက်ထက်တာအပါအဝင်နေဆက်ဒေတာလူမှန်ခိုကူးမှုပပျောက်အောင်မနစ်ကမြန်မာအစိုးရဘက်ကဥပဒေတွေပြဋ္ဌာန်းပြီးစ조사ခဲ့ပေမဲ့နောက်ဆက်တွဲစုံစမ်းစစ်ဆေးတာနဲ့အပြစ်ကျူးလွန်သူတွေကိုအရေးယူအပြစ်ပေးတာမျိုးဆက်ပြီးလုပ်တာမတွေ့ရဘူးလို့ဆိုပါတယ်။ဒါအပြင်အလုတ္တမအခွင့်အရေးလှုပ်ရှားသူ၉ဦးကိုဖမ်းဆီးခဲ့တာနဲ့စစ်ဖက်ကတာဝန်ရှိသူတွေပါလာရင်အာဂတိလိုက်စားတာနဲ့တာဝန်ယူမှုမရှိတာတွေကိုတွေ့နေရတယ်လို့ဖော်ပြထားပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ကအမေရိကန်အစိုးရအနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာမှာတာဝန်ယူလှုပ်ဆောင်မှုအဆင့်လိုက်ခွဲပြီးပြင်းပြင်းထန်ထန်ဝေဖန်တဲ့အစီရင်ခံစာတွေကြောင့်တိုးတက်လာတဲ့နိုင်ငံတွေရှိလာခဲ့တယ်လို့ပြောပါတယ်
။ It's tough because when the world faces with honesty and the thoroughness of this report, it hopefully initiates a more productive.
အခုလိုပြင်းပြင်းထန်ထန်ဝေဖန်တဲ့အစီရင်ခံစာထုတ်ပြန်ရတဲ့အကြောင်းကလည်းဒီအစီရင်ခံစာမှန်မှန်ကန်ကန်ယူသားစွာနဲ့တင်ပြထားတာမို့အားလုံးကလေးထားပြီးဒီကိစ္စကိုဆွေးနွေးလာကြတာတွေ့ရပါတယ်။အခုဒေတာချက်တွေအရကြည့်ရင်အရင်က TR3 လို့ဆိုရတဲ့အစည်းအဝေးမှာထည့်ထားတဲ့နိုင်ငံတွေကနှစ်ဆတိုးပြီးအရေးယူလှုပ်ဆောင်လာတာတွေ့ရပါတယ်
။အရင် TR3 ကနေအခု TR2 စောင့်ကြည့်အဆင့်ကိုရောက်သွားပြီဖြစ်တဲ့မြန်မာနိုင်ငံမှာအစိုးရကပြီးခဲ့တဲ့နှစ်ထဲမှာအဖွဲ့အစည်း26ခုနဲ့ NGO တွေပါဝင်တဲ့လူကုန်ကူးမှုတိုက်ဖျက်ရေးဗဟိုဌာနကိုဖွဲ့စည်းပြီးကလေးစစ်သားအပါအဝင်လူကုန်ကူးခံရမှုမျိုးစုံအတွက်ကာကွယ်မှုတွေကိုတိုးပြီးလှုပ်ဆောင်လာတာတွေ့ရတယ်လို့အစိုးရခန်းစာမှာဖော်ပြပါတယ်။မြန်မာစစ်တပ်ကပထမဆုံးချိန်ဖြစ်တဲ့စစ်ဖက်အရာရှိ38ဦးကိုတရားမဝင်စစ်သားစုဆောင်းမှုနဲ့အရေးယူခဲ့တယ်လို့လွှတ်တော်ကအာဓမ္မလှုပ်အားခိုင်းစင်မှုလုပ်နိုင်တဲ့ဥပဒေနှစ်ခုကိုဖျက်သိမ်းပေးခဲ့တာတွေ့ရတယ်လို့ဆိုပါတယ်။ဒါအပြင်လူကုန်ကူးခံရသူဘယ်သူဆိုတာကိုထုတ်ပေါ်ပြောဆိုခဲ့ပြီးအကူအညီတွေပေးခဲ့တယ်လို့2012ခုနှစ်စက်တင်ဘာမှာအရေးပေါ်အကူအညီအတွက်ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေချထားပေးခဲ့တယ်မို့လူကုန်ကူးခံရတဲ့သားကောင်58ဦးကိုကယ်တင်နိုင်ခဲ့တယ်လို့ဆိုပါတယ်။အလုတ္တမဝန်ကြီးဌာနကပြည်ရင်းမှာရောပြည်ပရောက်နိုင်ငံသားတွေကိုအကူအညီပေးတာတွေတိုးလှုပ်လာခဲ့ပြီးမြန်မာရွှေ့ပြောင်းအလုတ္တမအများစုရှိတဲ့ထိုင်းနိုင်ငံမှာအလုတ္တမတွေကိုကူညီဖို့အတွက်စခန်း5ခုဖွင့်ပေးခဲ့တယ်လို့ပြည်ရင်းလူအများသွားလာတဲ့နေရာတွေမှာအသိပညာပေးဆောင်ရွက်စာရန်တွေဝေငှတာနဲ့ ILO နဲ့ပူးပေါင်းဆောင်ရွက်တာတွေကိုတိုးပြီးလှုပ်လာတာတွေ့ရတယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်။